အရက်သားတွေကိုခိုလုံဖို့ညှဉ်းချထားတဲ့နေရာတွေအပါအဝင်ဂါဇာကမ်းမြောင်ဒေသကိုအစ္စရေးကဗုဒ္ဓဟူးနေ့မှာညပိုင်းတိုက်ခိုက်မှုတွေလုပ်ခဲ့တဲ့အတွက်ပါလက်စတိုင်း68ဦးထက်မနည်းတညထဲမှာတည်ဆုံခဲ့ပါတယ်။ဂါဇာအလယ်ပိုင်းမှာတိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက် DRA ဘာလာမြို့မှာရှိတဲ့LSA စေယုံကနေရုပ်အလောင်း44လောင်းလက်ခံရရှိခဲ့တယ်လို့လည်းပြောပါတယ်။ပါလက်စတိုင်းအရက်သားတွေခိုလုံနေတဲ့နေရာကိုတိုက်ခိုက်ခံခဲ့ရတဲ့အတွက်နှစ်ဦးသေဆုံးခဲ့တယ်လို့လည်းနေစည်းမခြားဆရာဝန်များအဖွဲ့ RSF ကဒီကနေ့ပဲပြောထားပါတယ်။လုပ်ဖော်ကင်ဘက်တွေရဲ့မိသားစုဝင်နှစ်ဦးထပ်မင်းသေဆုံးခဲ့ပြီးတော့6ဦးဒဏ်ရာရခဲ့ပါတယ်။ဖြစ်ပျက်ခဲ့တာကြောင့်ကျွန်တော်တို့ထိတ်လန့်မိပါတယ်လို့လည်း X လူမှုကွန်ရက်မှာနေစည်းမခြားဆရာဝန်တွေအဖွဲ့ကရေးသားထားပါတယ်။ Hamas စစ်သွေးကြွတွေကမနှစ်အောက်တိုဘာခုနှစ်ရက်နေ့ကအစ္စရေးတောင်ပိုင်းကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်လူပေါင်း1200ခန့်တိုက်ဆုံပြီးတော့250ခန့်ကိုတစားကန်ဖြစ်ဖမ်းဆီးခေါ်ဆောင်သွားခဲ့တာပါ။အခုချိန်ထိဖမ်းဆီးထိန်းသိမ်းခံထားရတဲ့130လောက်ထဲက၄ဘုံတဘုံကတော့တိုက်ဆုံသွားပြီလို့ယုံကြည်နေကြပါတယ်။ဂါဇာကျန်းမာရေးဝန်ကြီးဌာနကတော့ဒီတိုက်ပွဲတွေကြောင့်ပါလက်စတိုင်း2900ကျော်တိုက်ဆုံခဲ့တယ်လို့ခန့်မှန်းထားပါတယ်ရှင်။